ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်နဲ့ပတ်သက်ပြီးတော့ပါခင်ဗျာတမရတို့ကာကွယ်ဦးစည်းချုပ်တို့နောက်ဒီပြည်ထောင်စုလွှတ်တော်နိုင်ကတို့နဲ့တွေ့ဆုံဖို့ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ဘက်ကကန့်လန့်တောင်းဆိုလိုက်တာဆရာတို့လက်ကြားမှာပေါ့လေ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရဘက်ကလည်းဆရာတို့ကော်မတီရဲ့အစီရင်ခံစာထွက်တဲ့အထိစောင့်မအောင်ဆိုပြီးတော့ပြောထားတာရှိတယ
်ဟုတ်ကဲ့
ဆိုတော့ဒီတောင်းဆိုမှုတုံ့ပြန်မှုနဲ့ပတ်သက်ပြီးတော့ဆရာတို့ကော်မတီအနေနဲ့ရောဘယ်လိုသဘောထားရှိပါလဲခင်ဗျာ
ကော်မတီအနေနဲ့ရောကော်မတီလိုက်တော့ကျွန်တော်တို့ဘာမှမဆုံးရသေးဘူးခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့ねလေကျွန်တော်တို့ကော်မတီကတော့သူ့ကျွန်တော်တို့မူလေးအတိုင်းပေါ့လေကျွန်တော်တို့အခြေခံ၃ချက်ပေါ်မူတည်ပြီးတော့ဆောင်ရွက်ထားတဲ့အပေါ်မှာပေးထားတဲ့အချိန်စရအတိုင်းကော်မတီကတော့အတိအကျသွားမှာပဲခင်ဗျာ
ဆရာတို့အချိန်စရအတိုင်းဆိုရင်ဇန်နဝါရီလကုန်လောက်အထိဆိုတော့ဒီမတိုင်ခင်ကာလမှာခေါင်းဆောင်၄ဦးကောင်းချင်းဆိုင်ပြီးတော့တွေ့လိုက်ပြီးတော့ဟိုရလာတဲ့အဖြေကဆရာတို့ကော်မတီအတွက်အများကြီးအကျိုးမရှိနိုင်ဘူးလားခင်ဗျာ
အဲကျွန်တော်တို့ကပြောင်းမြန်တင်နေခဲ့ပြောင်းမြန်တင်နေဆိုတာကျွန်တော်တို့ကဒီပြည်သူကနေပြီးတော့တောင်းထားတယ်ပြည်သူအများစုပေါ့လေတောင်းထားတဲ့အပေါ်မှာမူတည်ပြီးတော့မှရလာတဲ့ reserve ပေါ်မှာမူတည်ပြီးမှခေါင်းဆောင်တွေကဆွေးနွေးရင်ပိုကောင်းမလားလို့ခေါင်းဆောင်တွေကဘာမှသူတို့စီမားလဲလက်ထဲမှာဘာမှ data မရှိသေးပဲနဲ့ဆွေးနွေးတာနဲ့စာရင်အားလုံးရပြီမှလေဆွေးနွေးတာပိုပြီးတော့ကျွန်တော်တို့ကပြမြတ်တယ်လို့ကျွန်တော်တယောက်တည်းယူဆပါကော်မတီယူဆမဟုတ်ဘူးကော်မတီတွင်းမှုနေနေလေကျွန်တော်တော့အဲ့လိုမြင်ပါတယ်ခင်ဗျာ
ဒီဇင်ဘာလကုန်တဲ့အထိပြည်သူတွေရဲ့အကြံဉာဏ်တွေဆရာတို့လက်ခံမယ်ဆိုတော့လက်တလို့အချိန်ထိရောဆရာရေဘယ်လောက်ထိရနေပြီလဲခင်ဗျာဒီပြည်သူတွေဘက်ကဒီဆရာတို့
အဲကျွန်တော်တော့အခုတော့အကြံမြင်ရတော့ပထမလာမေယာကျော်ပြီးတော့နောက်ပိုင်းမှာ300ပတ်ဝန်းကျင်လောက်ရတယ်လို့ပြောတယ်ခင်ဗျာကျွန်တော်တို့ကော်မတီအနေနဲ့လေဒါမှမဟုတ်ရတယ်ဆိုတာကဒီဇင်ဘာကုန်ရင်တော့ကျွန်တော်တင်တယ်အနည်းဆုံး400နဲ့900ကြတော့ဟိုအကြံဉာဏ်အကြံပြုတာတွေရမယ်လို့မျှော်မှန်းထားတယ်ခင်ဗျာ
အကြံပြုချက်အများစုอ่ะဟောဆရာကြီးဘယ်လိုအချက်တွေကိုဥတည်ပြီးတော့အကြံပြုနေတာရှိပါလဲခင်ဗျာ
ဟုတ်ဘယ်လိုအချက်တွေဆိုတာတော့အဲ့ဒါတော့ကျွန်တော်တို့ကအသေးစိတ်ကိုခုမှစီစစ်ပြီးတော့လုပ်တော့မယ်ရှိသေးတယ်ခင်ဗျာကျွန်တော်တို့ကတစောင်းလာလိုက်လာလိုက်ရင်ဒီဟာကအခန်း1နဲ့ဆိုင်လာအခန်း2နဲ့ဆိုင်လာအခန်း3နဲ့ဆိုင်လာအခန်း1ကပုံမှန်ဘယ်လောက်လဲအဲ့လိုပေါ့ဒီတပိုက်ချင်းကျွန်တော်တို့လုပ်နေရတဲ့အတွက်အသေးစိတ်ကိုပြောဖို့ဟာနည်းနည်းဟိုခက်တာပေါ့ဒီဟုတ်ကြာရင်လဲကျွန်တော်ထင်တယ်ဒါဒီကျွန်တော်တို့စူးစိပြီးတော့ရလာမယ်ဆိုရင်လည်းပဲကျွန်တော်တို့ကြီးညာနိုင်မယ်ထင်ပါတယ်ခင်ဗျာအပါဒီဘယ်လောက်ရပြီဘယ်လိုရပြီဆိုတာလေ
လက်တလော့လောက်ရတဲ့အနေအထားမှာဆရာတို့ကော်မတီအနေနဲ့စိန်ခေါ်မှုအခက်အခဲတွေရောဘာတွေများရှိပါလဲခင်ဗျာ
အခုချိန်ပြီတော့မရှိသေးပါဘူးခင်ဗျာအခုချိန်ပြီတော့မရှိသေးပါဘူးဘာလို့ဆိုတော့ကျွန်တော်တို့ကပြည်သူရဲ့ဆန္ဒကိုအခုကလက်ခံဆောင်ရွက်ဆဲကာလဖြစ်နေလို့ပါခင်ဗျာ
ဟုတ်ကဲ့ဆရာဦးအမောက်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ